တာဝန်ဆိုင်ငံ့ခံထားရတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝချာကိုဖွဲ့စည်းပုံဥပဒေခွင်ရုံးကပြန်တာဝန်ထမ်းဆောင်ခွင့်ပြုလိုက်ပါပြီ။ပိုချုပ်ကြီးအောင်ပရယုတ်အနေနဲ့ဝန်ကြီးချုပ်တာဝန်ကိုဆက်ထမ်းဆောင်နိုင်ခွင့်ရှိတယ်လို့ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေခွင်ရုံးကဒီနေ့ဆုံးဖြတ်လိုက်တာပါ။ပရယုတ်ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူတာဟာဝန်ကြီးချုပ်သက်တမ်း၈နှစ်သာတာဝန်ထမ်းဆောင်ခွင့်ပြုတဲ့ထိုင်းနိုင်ငံရဲ့2019ခုနှစ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာမရောက်ပါဘူးလို့ဒီခွင်ရုံးကဆုံးဖြတ်ပေးလိုက်တာပါ။ဒါကြောင့်နောက်နှစ်ရွေးကောက်ပွဲအတွက်ကျင်းပတဲ့အချိန်ထိဘရာဇီးအနေနဲ့ဝန်ကြီးချုပ်တာဝန်ကိုဆက်လက်ထမ်းဆောင်ခွင့်ရမှာဖြစ်ပါတယ်။2014ခုနှစ်မှာအာဏာသိမ်းတက်လာတဲ့ဝန်ကြီးချုပ်ဘရာဇီးဟာဒီဝန်ကြီးချုပ်သက်တမ်းကန့်သက်ထားမှုကိုချိုးဖောက်မလားလို့ဒီခေါင်းရုံးကဆုံးဖြတ်ပေးဖို့အထိုက်ခံလွှတ်တော်မတ်တွေကရှောက်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကသူ့ရဲ့တာဝန်ကိုဆန့်ကျင်ခဲ့ကြတာပါ။အထိုက်ခံလွှတ်တော်မတ်တွေကတော့ဒီ2014ခုနှစ်ကိုဝန်ကြီးချုပ်တာဝန်စထမ်းဆောင်တဲ့နှစ်ဖြစ်သတ်မှတ်ပြီးသူ့ရဲ့ဝန်ကြီးချုပ်သက်တမ်းကဖွဲ့စည်းပုံခွင့်ပြုတဲ့ရှင်းနှစ်ပြည့်သွားပြီလို့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။